ချက်ပြီးတက်မတော်မြောက်ပိုင်းအဖွဲ့ SSPP SSA ဌာနချုပ်ကိုပြောင်းဖို့တက်မတော်ဘက်ကအကြောင်းကြားထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေရောလည်းသိပြရတယ်ခင်ဗျာ။တိုက်ပွဲတွေရဲ့အခြေအနေများဘယ်လိုများရှိလဲခင်ဗျာ
။အဲကျွန်တော်တို့ SSPP 1ထိုင်းဌာနချုပ်မှာကျွန်တော်အဲ့ဒီ6ရက်နေ့ကစပြီးတော့တိုက်ပွဲရဆက်တိုက်ဖြစ်ခဲ့တယ်။အဲ့ဒီ6ရက်နေ့အထိပေါ့7ရက်နေ့မှာဒီလိုလူနာတွေထုတ်ရင်းနဲ့အင်အားဆက်ရှိတယ်။အခုကအင်အား900လောက်ရှိသွားပြီ။အဲ့ဒီနံပေါင်း6ဒီထက်ကားနဲ့ဒီထက်အနောက်ထက်ကားမှာဒီအားငါးရလောက်ရှိတယ်။အဲ့ဒီမှာဒီနေ့ဆက်နေတဲ့ဝင်းချင်မှာတော့ကျွန်တော်တို့ဆက်ပြီးတော့ပြန်ပြီးတော့ဆက်တယ်။ဟောခုနကပြီးပေါ့ဆက်ပိုင်းတော့ခုတက်ပြီးရဖြစ်နေတော့
။အခုချင်းဒီတော့တိုက်ပွဲဆက်ဖြစ်နေသူတို့ကလက်လက်ချင်းနဲ့ပြစ်နေရလားခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။ချောင်းရနေကဆက်တိုက်ခင်းပဲခွဲတယ်။နောက်ဒီနေ့လည်းသူတို့ဆက်ပြီးတော့တိုက်တယ်။မနေ့ကသူတို့လူနာတွေတဲထုတ်ပြီးတော့ရင်အားဖတ်ပြတယ်လေကျွန်တော်တို့အဲ့ဒီ1ဟိုင်းဌာနချုပ်နဲ့နမိုင်ဝင်းချင်းအဖွာမှာသူတို့ခြေကုပ်ယူထားတဲ့တောင်ဖက်ကစခန်းမှာတော့ကျွန်တော်1ဟိုင်းတောင်ဖက်ကနေပြီးတော့ဒီအနေဆယ်မမနဲ့ကျွန်တော်1ဟိုင်းဌာနချုပ်အတွင်းကိုတော့အဲ့ဒါအလုံးရှင်းလုံးမှာတော့ရှင်းလုံးတော့သူတို့ပြစ်ခတ်ခဲ့တယ်လေ1ဟိုင်းဌာနချုပ်ထဲမှာသုံးလုံးလုံးကျတာပေါ့နော
်ထိခိုက်ဒဏ်ရာမှုတွေချင်းနေမြတ်ဘယ်လိုရှိလဲခင်ဗျအ
ဲ့အဲ့ဒီစက်တိုက်ထိခိုက်တဲ့တိုက်ပွဲမှာကျွန်တော်တို့ဆက်တော့6ရက်နေ့ကစပြီးတော့အဲ့ဒီထိခိုက်ဒဏ်ရာရမှုတော့ဆယ်ယောက်ဝင်ကြည့်တော့ရှိပါတယ
်ဆယ်ယောက်ဟုတ်ကဲ့ဆယ်ယောက်ရှိတယ်ဟုတ်ကဲ့
နောက်သူတို့ထားတော့ကျွန်တော်တို့ကပုံရင်းများတာပေါ့တော့
တော်စင်ခုချင်းတည်းကဝိုင်းဌာနချုပ်ကိုပြစ်နေတော့မဲလားခင်ဗျအ
ဲ့ဝါနာမချုပ်ပြစ်တော့ငြိမ်သွားပါပြီသူတို့ရှင်းလုံးတော့ပဲပြစ်တာ
ဒါလည်းခုဒီအစိုးရစစ်တပ်နဲ့ဒီ SSPP နေရာသူတို့လေးကိုဌာနချုပ်နဲ့နှိကက်နေရနေထားရှိတယ်ပေါ့နော
်အဲ့လေဆိုတာအဲ့တော့လက်ရှိသူတို့ခြေကောက်ယူထားတဲ့တပ်တွေပဲနော်သူအများရှိတယ်လေခြေနဲ့တပ်တွေကတော့ခဏတိုက်ပွဲဖြစ်တဲ့နေရာသူတို့ဖြစ်တယ်လေနော
်ဟုတ်ကဲ့တခြားဘယ်နေရာတွေလဲဖြစ်သေးလဲခင်ဗျ
တခြားတော့ဒီတနေရာအားနေလွှဲပြီးတော့တခြားတော့မဖြစ်သေးပါဘူ
းဒီ SSB ဘက်ကအခုဘယ်လိုအခြေအနေရှိလဲခင်ဗျဘာကြီးဆက်လို့လုံဆောင်သွားဖို့ရှိလဲခင်ဗျ
ကျွန်တော်တို့ကတော့သူတို့က1ဟိုင်းခါနာချုပ်ကိုတကယ်ဝန်ဆိုင်မယ်ဆိုရင်တော့အခုကကျွန်တော်တို့နေရာအနောက်မှာရှိတဲ့တပ်တွေတော့ကျွန်တော်တို့အမိတ်ဌာနချုပ်ကအမိတ်မဆောင်နေတယ်လေနော်အဲသူတို့ကဟိုင်းကိုတကယ်တိုက်မယ်ဆိုရင်တော့ကျွန်တော်တို့လည်းနေရာတိုင်းကိုဝင်ဆိုင်ရမှာပဲနော
်ဟုတ်ကဲ့သူတို့ဘက်ကခုစကားပြောဆိုမှုရောရှိလားခင်ဗျခုလိုတိုက်ပွဲဖြစ်နေတဲ့ကာလအတွင်းမှာ
မရှိပါဘူးကျွန်တော်ဦးသိန်းစော်စီဟိုအီးမေးနဲ့အဲ့ဒီနှဆောင်တော့ပို့ထားတယ်ဒါနဲ့ဘာမှပြန်ချမှုမရှိဘူးခင်ဗျအဲ့ဒီလက်မထိုးဖို့ဆိုတာတော့ဘာလို့တော့ကျွန်တော်တို့ဟိုအလောင်းမွေးတော့မယ်လို့ပဲကျွန်တော်ပြောချင်တယ်လေနော်
ဟိုဒါကတိုက်ပွဲနီးပေါ့ခင်ဗျာဒါတခြားနိုင်ငံနီးလန်းနဲ့ရောဘယ်လိုမျိုးလုံဆောင်သွားဖို့အများရှိလဲခင်ဗျာခုလူကြီးတွေဘယ်လိုစဉ်းစားထားလဲခင်ဗျာ
အဲတော့ကျွန်တော်လက်မထိုးတဲ့အဖွဲ့လက်မထိုးပြီးပြန်လာရင်ကျွန်တော်ကမထိုးတဲ့အဖွဲ့နဲ့ချိန်မှိုင်မှာနိုဝင်ဘာ3ရက်နေ့မှာအစည်းအဝေးကြံထိုင်ဖို့ရှိပါတယ်နော်အဲအဲ့ဒီနေ့မှာကျွန်တော်တို့တောင်းတပြီးတော့ကျွန်တော်တို့ထိုးတိမထိုးတိဆိုတာဟိုကျွန်တော်တို့ဆုံးဖြတ်မယ်လေနော
်ခုလိုမျိုးတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ဒေသခံပြည်သူတွေကြွားပြောင်းရွှေ့မှုတွေရောရှိလားခင်ဗျာ
အဲ့ဒီတိုက်ပွဲကြီးတဲ့နေရာဝန်ကြီးက၄၅ရွာလောက်ပဲရှိတယ်။အဲ့ဒီ၄၅ရွာကလည်းအင်ချီတိတ်တော့မရှိဘူးပေါ့နော်။ဟိုတရွာကဒီလို20 30လောက်တော့ဟိုပေါင်းထဲဝင်ပေါင်းတော့ရှိတယ်ပေါ့။အားလုံးပေါင်းတော့ဟိုလူ100ကျော်ညီပေါင်းတော့ရှိတယ်ပေါ့
။ခုတိုက်ပွဲဖြစ်နေတဲ့ဝန်ဌာနချုပ်အနီးတစ်ဝိုက်လားတခြားဘယ်လိုနေရာဖြစ်နေရာလေးကိုပြောပြပေးပါလားခင်ဗျ
။ဖြစ်တဲ့နေရာကအရင်ကသူတို့ဖယ်ခိုင်းတဲ့မန်းရှိုးမြောင်းနဲ့အိုက်ပါဟုတ်သူထဲကစာဆံပူးတဝဲပေါ့နော်စာဆံပူးတဝဲမှာဖြစ်နေတယ်အခုကလက်လက်ချင်းနဲ့ဝမ်ဟိုင်းထားပြတာကဟိုမိုင်းနောင်ဖက်ကနေဟိုလာတဲ့လမ်းတွေတော့ဝမ်ဟိုင်းဌာနချုပ်ရောက်ခါနီးအဲ့ဒီနမိုင်းသုံးမိုင်အလိုမှာသူတို့အဲ့ဒီမှာအဲ့ဒီတောင်ထိပ်ပေါ်မှာသူတို့စခန်းတစ်ခုရှိတယ်လေအဲ့ဒီအဲ့နေတော့လက်လက်ချင်းနဲ့လမ်းဖြစ်တာ
ခုလိုမျိုးတိုက်ပွဲကလည်း6ရက်နေနဲ့စဖြစ်တာခုဒါဆို6ရက်လောက်ရှိနေပြီပေါ့လေဒီတိုက်ပွဲကိုဘယ်လိုပုံစံမျိုးတွေရှေ့ဆက်သွားဖို့ဘယ်လိုမျိုးအဆုံးသတ်ဖို့များရှိလဲခင်ဗျာ
ရှင်းတော့မျိုးလုံးဝတော့တော့ပဲကျွန်တော်တို့ထွက်ချင်ပါတယ်
ဘုံမူကြီးဆိုင်လာ RF ရကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ